ရှမ်းပြည်နယ်အစီပိုင်းတာချီလိပ်မြို့ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီယုံအနီးမှာတနင်္လာနေ့ညပိုင်းကဘုံငါလုံးပေါက်ကွဲခဲ့တာကြောင့်မကာအိုခန်းရက်ွက်အုပ်ချုပ်ရေးမှုအပါအဝင်9ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့တာချီလိပ်မှာဘုံပေါက်ကွဲတဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုကိုကြီးညံကဆက်ပြီးပြောပြပေးမှာပါခင်ဗျာ
။တာချီလိပ်မြို့အတွင်းဘုံတွေပေါက်ကွဲမှုဟာဖေဖော်ဝါရီလ28ရက်တနင်္လာနေ့ည9နာရီကျော်အချိန်မှာဖြစ်ပွားခဲ့တာပါ။တာချီလိပ်ဒေသခံတို့ကဘုံသုံးလုံးဇရိုက်ပေါက်ကွဲတံကိုသူကိုယ်တိုင်ကြားခဲ့ရပြီးလူ9ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းခုလိုပြောပါရစေ
။ဒီနေ့ကဘယ်လိုလဲ။ဆက်ပတ်ပေါက်ဟိုဆက်လာချလာတယ်။ဆက်ပေါက်ချက်ဘယ်လိုကျင်းရတာ။ထိခိုက်တာအားလုံးခလုံးဝေးဝေးဝေးဝေးကြောက်တာ
။အခင်းဖြစ်ပွားရာအနီးကတခြားဒေသခံတို့ကလည်းမကာအိုခန်းရက်ွက်ကပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရုံးအနီးမှာပေါက်ကွဲတာဖြစ်တဲ့အကြောင်းနဲ့စုစုပေါင်းဘုံငါးလုံးပောက်ကွဲတာဖြစ်ကြောင်းအခုလိုပြောပါရယ
်မကောက်ခိုင်းရွက်ွက်ပြီးစက်ခိုင်ကြီးလုံးတယ်ညောင်းရီပန်စိအမိဘောနော်မှတ်ချက်ရပါခိုးနေကြကြော်လာမှတ်ချက်ရပါအမှတလုံးကွဲတယ်ဘောနော်မိမိပိုင်းလုံးလက်ရှိရမယ်နော်တလုံးထောက်ကွဲတာအလုံးပေါင်းကျွန်တော်တို့ငါးလုံးကွဲတယ်ဗ
ျနောက်ဆုံးတလုံးကတော့ည7နိုင်ကျော်မှကွဲတာဖြစ်ပါတယ်ဒီပောက်ကွဲမှုကြောင့်မကောက်ခိုင်းရွက်ွက်အုတ်ချုပ်ရည်မှုအပါဝင်9ဦးထိခိုက်ဒဏ်ရာရခဲ့ပါတယ
်ဟိုဒဏ်ရာရလူနာတော့ရှိပါတယ်ဆိုတိတ်ဆိုးကြီးပြတော့မရှိပါဘူးဟောအလုံးပေါင်း9ဦးဗျဒီလေရတူယောက်ျားလေးက6ဦးပေါ့နော်။ကောက်ကဥက္ကဋ္ဌတယောက်တော့ဒီ specific ဘာတိုင်ရပါဘောနော်။ဒါလည်းမတွေ့ရပါဘူး။ကျန်တဲ့လူတွေတော့ဒီပေါင်လို့ခြေသုံးလောက်ပဲလက်ချက်မရှိတာပါဘော
။ဒီဘုံခွဲမှုတွေကိုဘယ်သူလုပ်တယ်လဲဆိုတာကတော့လောလောဆယ်မသိရသေးပါဘူး။ဒေတာရင်းအခြေစိုက်တာချီလိပ် news agency ကတော့ဒီပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးအခြေပိုင်းငကားအဖွဲ့ကသူတို့လှုပ်ဆောင်တာလို့သတင်းထုတ်ပြန်ထားတဲ့အကြောင်းဖော်ပြပါတယ်။ပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကလည်းတချီလေးမြို့မှာပြုတ်လုတဲ့တမ်မရော်ထောက်ခံပွဲမှာအလားတူဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုမှာလူ2ဦးပွဲချင်းပြီးသေဆုံးခဲ့တယ်လို့လူ20ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ။